ီးခဲ့တဲ့ကြာကပြင်းကြီးကစပိန်နိုင်ငံဘာစီလိုနာမြို့ကလူအုပ်ထဲကိုကားနဲ့ဝင်တိုက်သွားတဲ့ကားမောင်းသူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အာဏာပိုင်တွေလိုက်လံရှာဖွေနေပြီးဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံအရှေ့မြောက်ပိုင်းကရီပိုနဲ့မန်နျူးမြို့တွေမှာရှာဖွေခဲ့ကြပါတယ်စပိန်ရဲတပ်ဖွဲ့ကလမ်းတွေမှာအတားအဆီးတွေချပြီးအသက်20နှစ်အရွယ်မော်ရိုကိုနိုင်ငံသားယူနော့အဘူရာကုတ်ကိုဖမ်းမိဖို့အတွက်ကြိုးပမ်းနေကြပါတယ်ကြာသပတေးနေ့ကတိုက်ခတ်မှုကြောင့်73ယောက်သေဆုံးပြီး100ကျော်ထဏ်ရာရခဲ့ပြီးအဲ့ဒီတိုက်ခတ်မှုနောက်ွယ်မှာအဘူရာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်လျာဖြစ်နေတာပါဘာစီလိုနာမြို့မှာတိုက်ခတ်မှုတွေဖြစ်ပွားပြီးနိုင်ပိုင်းအကြာမှာပဲကမ်ဘရီအပန်းဖြေမြို့မှာလည်းကားတစ်စင်းကလူထွက်ကိုဝင်တိုက်ခတ်တာကြောင့်တယောက်သေဆုံးပြီး6ယောက်ထဏ်ရာရပါတယ်အဲ့ဒီတိုက်ခတ်မှုကိုလုပ်တဲ့သူတွေကကားတွေကနေထွက်ပြေးတဲ့အချိန်မှာရဲကပြစ်ခတ်ဖမ်းဆီးခဲ့လို့မတင်ကောက်သူ5ဦးသေဆုံးသွားပါတယ်အဘူရာကုတ်အပြင်နောက်ထပ်တန်တရားရှိတဲ့လူ၂ယောက်ကိုလည်းရဲကလိုက်လံရှာဖွေနေပြီးဒီထဲကတယောက်ကတော့ Adel Baki SSD ဆိုတဲ့ဘာသာရေးဆရာတယောက်လည်းပါဝင်ပါတယ် SSD ကဒီတိုက်ခတ်မှုကိုလုပ်တဲ့သူတွေကတချို့တွေကိုအဆွေရောက်တွေဖြစ်လာအောင်လုပ်ခဲ့တယ်ဆိုအာနာပိုင်တို့ကယူဆနေကြပါတယ်ရှင်